ကာဇာကမ်းမြောင်ဒေသဆိုးရတဲ့ပြည်ပခါတွေကြားဘေးဒုက္ခအန္တရာယ်ခံစားနေရသူတွေနဲ့အတူသွေးဆွေးညင်ညွတ်မှုကိုပြပြီးထောက်ပံ့ကူညီဖို့အစ္စလာမ်ဘာသာဝင်တွေရဲ့ရမဒန်ဥပုလ္လရာသီအစမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကမြစ်တာရက်ခံလိုက်ပါတယ
် Ramadan embodies the values of peace, resilience and generosity.It is a period of reflection and prayer, an opportunity to come to
Ramadan ဥပုပ်ရာသီဟာငြိမ်းချမ်းရေးတန်ဖိုးဇွဲရှိမှုနဲ့ရဲ့ရောတဲ့ပေးကမ်းမှုကိုထင်ရှားနေသလိုဝုပြုဆုတောင်းမှုနဲ့အတူတကွလက်တွဲပြီးတူဦးကိုတူဦးဖေးမကူညီမှုကိုထင်ရှားတဲ့အကြောင်းဒါပေမဲ့လည်းပဋိပက္ခတွေကြားမှာလူတွေအိုးမဲ့အိမ်မဲ့ဆွန့်ခွာနေရပြီးစိုးရိမ်ကြောက်ရွံ့နေရတာဟာစိတ်မကောင်းစရာဖြစ်တဲ့အကြောင်းကတ္တမကအတွင်ရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဗီဒီယိုမင်ကုန်းမှာပြောဆိုသွားတာပါ။ကွက်လက်ချက်တွေကိုကုစားပြီးလိုအပ်နေသူတွေကိုထောက်ပံ့ကူညီဖို့ငြိမ်းချမ်းရေးတရားမျှတမှုနဲ့မေတ္တာတရားထွန်းကားတဲ့ကဘာကိုရှေ့ရှုဖို့ဆုတောင်းပေးတဲ့အကြောင်းလဲအတွင်ရေးမှူးချုပ်ကပြောဆိုသွားပါတယ်။ကွက်လက်ချက်ရမဒန်ဟာအာရှဒေသကမွတ်စလင်နိုင်ငံတွေအပါအဝင်ကမ္ဘာတဝန်းအစ္စလာမ်ဘာသာဝင်တွေမိုးလင်းကနေညနေနေဝင်တဲ့အထိအစာမစားဘဲဥပုပ်သီလစောင့်ရတဲ့ရာသီဖြစ်ပါတယ်။အစ္စလာမ်ဘာသာဝင်တွေရဲ့မတ်ချက်ပြက်ကြရင်အရသတ်မှတ်ရတာရှိသလိုလှကိုမြင်ရတဲ့အချိန်ကစပြီးဥပုပ်ရာသီသတ်မှတ်တာကြောင့်လဲတနင်္ဂနွေနဲ့တနင်္ဂနွေအချိန်ကွာခြားတတ်ပါတယ်ငွေကြေးဖောင်းပွားမှုစားတောက်ကုန်ဈေးတက်တာနဲ့စီးပွားရေးအကျအတဲတွေပဋိပက္ခတွေနေရာတိုင်းလိုလိုကြုံတွေ့နေရပေမဲ့လဲဘာသာရေးပွဲလမ်းနဲ့ဗလီကျောင်းတွေမှာစူတောင်းပွဲတွေပုံမှန်ကျင်းပလေရှိပါတယ်ခင်ဗျ